မြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အမေရိကန်အထက်လက်တော်အများစုခေါင်းဆောင်ဒီမိုကရက်မတ်ချက်ရှူမာကဆွေးနွေးကြီးနဲ့စောင့်ကြည့်နေတယ်လို့ပြောပါတယ်။သူတို့ဟာသမ္မတဘိုင်ဒန်အစိုးရနဲ့ဒီကေမှာဒန်းတူရပ်တည်နေတယ်။ Republican ခေါင်းဆောင် Mitch McConnell အနေနဲ့လည်းမြန်မာနိုင်ငံရဲ့ရေးအခြေအနေပြီးစိုးရိမ်မှုတွေရှိနေတဲ့အတွက်ပါတီနှစ်ရပ်ပူးပေါင်းဆောင်ရွက်နိုင်မှာဖြစ်တယ်လို့ပြောပါတယ်။ဒီလိုပူးပေါင်းဆောင်ရွက်ခြင်းအပြင် American ပြည်ထောင်စုအတွက်မြန်မာပြည်သူတွေအတွက်ပါအကျိုးစီးပွားဖြစ်ထွန်းနိုင်မယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။အလားတူပဲအောက်လွတ်တော်မှ Chris Smith ကလည်းမြန်မာနိုင်ငံမှာဖမ်းဆီးမှုတွေဟာမြန်မာဒီမိုကရေစီရေးအတွက်ဆိုးရွားတဲ့နောက်ပြန်လျှော့ချမှုတစ်ခုဖြစ်ပြီးတော့ကမ္ဘာတဝန်းကလွတ်လပ်မှုမြန်နိုးသူတွေအတွက်အားရစရာဖြစ်တယ်လို့ပြောပါတယ်။ဒါကတော့ American လွတ်တော်အမတ်တွေရဲ့အမြင်ပါ